ဥရောပတိုက်တော်ကမှဘူသက်စီပါနေပြီးမသက်စင်တဲ့ကျုပ်ဦးရဲ့ပြန့်နှံ့နေတဲ့ကိစ္စစုံစမ်းစစ်ဆေးနေတာမှာနယ်သာလန်ရဲတပ်ဖွဲ့ကလူနှစ်ယောက်ကိုကြာသာပတိနေမှာဖမ်းလိုက်ပါတယ်။ဓာတ်မြင့်ထားတဲ့ဘူသက်စီတမျိုးကိုမွေးမြူရေးခြံတစ်ချက်မှာအသုံးပြုခဲ့တယ်ဆိုတဲ့စွဲချက်နဲ့အမျိုးသားနှစ်ဦးကိုနယ်သာလန်အာဏာပိုင်တွေကဖမ်းလိုက်တာပါ။မွေးမြူရေးခြံအတော်များများကိုဘယ်လ်ဂျီယံနဲ့နယ်သာလန်အာဏာပိုင်တွေပေါင်းပြီးဝင်ရောက်ရှာဖွေတာတွေလုပ်ခဲ့ကြပါတယ်။ဒါပေမဲ့လည်းဘဲကုမ္ပဏီတွေကိုဥတီပြီးလှုပ်ဆောင်တာလဲဆိုတဲ့အသေးစိတ်ကိုတော့အာဏာပိုင်တွေကမပြောပါဘူး။လူတွေရဲ့ကြောက်ကအသေးနဲ့ thyroid အကျိတ်တွေကိုထိခိုက်စေတဲ့ fipronil ဆိုတဲ့ပိုးသတ်ဆေးကိုတရားမဝင်အသုံးပြုတယ်ဆိုတဲ့အပေါ်ဥရောပနိုင်ငံတွေကကျဲဥမွေးမြူထုတ်လုပ်သူဒါဇင်ပေါင်းများစွာစုံစမ်းစစ်ဆေးခံနေရတာပါ။အန်ဒရယ်မကင်းနဲ့ကျဲဥတွေကြောင့်ဂျမ်းမာရီထိခိုက်သွားသူတယောက်မှမရှိသေးပေမဲ့လည်းဥရောပတိုက်တော်ဝန်ကကုန်တိုက်ကြီးတွေကတော့ကျဲဥတန်းပေါင်းများစွာကိုသူတို့ဆိုင်တွေကနေဖယ်ထုတ်ပစ်ခဲ့ကြပြီးပါပြီ။ဗြိတိန်၊နယ်သာလန်၊လူဇင်ဘော့၊စလိုဗက်ကီးယား၊ဆွီဒင်၊ဆွစ်ဇာလန်၊ရူမေးနီးယား၊ပြင်သစ်စတဲ့ဥရောပနိုင်ငံအသီးသီးကိုဒီအန်ဒရယ်ရှိတဲ့ကျောက်ဥတွေအရေအတွက်အများအပြားရောက်သွားကြတာဖြစ်ပါတယ်။